ဆယ်ရီတိဆောက်တာနဲ့ပတ်သက်ပြီးတော့ငလျင်နေဖြစ်ပေါ်နိုင်တဲ့အလားအလာဟာဘယ်လိုများချိတ်ဆက်နေပါသလဲရှင
်ကျွန်တော်လေ့လာရတော့ပေါ့နော်ဆယ်ရီတိဆောက်ပြီးတဲ့အခါကျတော့အထူးဖြင့်ဆယ်ကြီးတွေပေါ့တိဆောက်လိုက်ပြီးတဲ့အခါမှာတဲ့ဒီငလျင်နေလှုပ်တယ်လို့ဆိုရဲဟာတခုကဖြစ်ပေါ်လာပါတယ်အဲ့ဒီဟာနဲ့ပတ်သက်လို့လည်းသူတို့အထောက်အထားတွေတွေးရှိရပါတယ်အထောက်ထားရင်တွေးရှိုံနဲ့မကဘူးအဲ့လိုဖြစ်ပေါ်လာတဲ့ဆိုးကျိုးကြောင့်မလို့ဆယ်ရီပျက်စီးပြီးတော့လူတွေအသေးပြောက်ရှိတာတို့เนาะအဆောက်အဦတွေပျက်စီးတာတို့ကဘာပေါ်မှာလွန်ခဲ့တဲ့ဆယ်စုနှစ်ကြော်ကြော်လောက်ပေါ့နော်20လောက်တော့မှအဲ့ဒီအဖြစ်အပျက်တွေကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ
်ဒါဆိုတော့မြစ်ဆိုရင်အလျက်စစ်စီမံကိန်းနဲ့ဒီငလျင်တွေနဲ့ကရောဆရာဘလို့အခြေအနေမျိုးရှိနေပါလဲရှင
်ဒီဆယ်ကြီးတွေတိဆောက်မယ်ဆိုလို့ရှိရင်ပေါ့ငလျင်ကိုလှုပ်နိုင်တယ်လို့ပြောပါတယ်ညဘလို့ဆယ်ကြီးတွေလဲဆိုတော့ तू ကတကယ်လို့ဆယ်ကြီးတွေအားတဲ့ तू က15မီတာထက်မြင့်တော့လကောင်းပေါ့နော်မီတာ100ထက်မြင့်တော့လကောင်း तू ကဆယ်ကြီးလို့သတ်မှတ်တယ်အဲ့တော့မြစ်ဆုံဆယ်အမြင့်ကိုကြည့်လိုက်တဲ့အခါကျတော့139.6တက်တမ6မီတာလားမသိဘူးသူတို့ဟိုဆိုနေဒီဇိုင်းတွေမှာပါတယ်အဲ့တော့မြစ်ဆုံကြီးကတကယ်ဆယ်ကြီးတစ်ခုဖြစ်ပါတယ်အဲ့ဒီဆယ်ကြီးတစ်ခုကနေပြီးတော့ငလျင်လှုပ်ဖို့အတွက်ဖြစ်နိုင်ကြီးအလားအလာရှိတယ်လို့ကျွန်တော်ပြောလို့ရတယ်အဲ့တစ်ဖက်မှာလည်းကျွန်တော်တို့မှာမရှိနေလဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကငလျင်စုံထဲမှာကြာနေပါတယ်ငလျင်စုံထဲမှာကျွန်တော်တို့ကစက်ရောက်နေတဲ့နေရာဖြစ်တော့ငလျင်ကြီးတွေမကြာခဏလှုပ်ပါတယ်အဲလှုပ်တဲ့အချိန်မှာအဓိကလှုပ်တဲ့ငလျင်ကြောတစ်ခုကတော့ကျွန်တော်စကိုင်းပြက်ပြီလို့ခေါ်တာပေါ့နော်အဲဒီစကိုင်းပြက်ပြီကျွန်တော်လေ့လာကြည့်တဲ့အခါကျတော့သူကဟိုမြောက်ဖက်မှာကျတော့ဒီစကိုင်းပြက်ရဲ့ကနေဖြားထွက်သွားတဲ့ပြက်ပြီငွေတွေရှိတယ်အဲ့ဒီပြက်ငွေတွေကိုကျွန်တော်တင်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့မိခနဲ့မလိခနဲ့တွားပြီးတော့တတ်ထားတဲ့လို့ကြာတယ်အဲ့ဒီဆယ်ကြီးအကြီးကြီးတွေတိဆောက်လိုက်မယ်ဆိုရင်နှုတ်ကွားမှာသူကပြက်ပြီးအရှင်နေရှိတယ်အဲ့ဒီပုံမှာတော့ထားကျွန်တော်တို့အပူဆောင်ပြီးတော့အလေးချိန်နေကျွန်တော်တင်လိုက်မယ်ဆိုရင်အဲ့ဒီပြက်ရည်တွေကိုကျွန်တော်တို့ပို့ပြီးတော့အသက်ဝင်အောင်လုပ်တယ်လို့ဖြစ်ပြီးငကိုတဲ့သူကဒီစကိုင်းပြက်ရည်တွေပါလို့ဆို Life Fall လို့ခေါ်တာပေါ့အသက်ရှိနေတဲ့ပြက်ရည်တွေဖြစ်တယ်အဲ့တော့ပြက်ရည်တွေရွေးချပြီးဆိုလို့ရှိရင်ဘာလို့ဖြစ်ပေါ်စီလဲငလျင်ကိုဖြစ်ပေါ်စီတယ်ဆိုတော့ငကိုကမှကျွန်တော်ငလျင်စုံထဲမှာကြာနေအဲ့ဒီမှာမှကျွန်တော်ဆေးကြီးတည်ဆောက်လိုက်မယ်ဆိုရင်နောက်ထပ်အပူဆောင်ပြီးတော့ကျွန်တော်ငလျင်ကိုလှုပ်အောင်လုပ်ပေးသလိုဖြစ်နေမယ်လို့ကျွန်တော်တွက်ဆမိပါတယ
်ဆယ်ကြီးတွေတိဆောက်ချင်းကငလျင်တွေကိုဘာကြောင့်ဖြစ်ပေါ်စေတာလဲရှင
်အဓိကတော့သူတို့ဒီပညာရှင်တွေအစိုးရရှိပါတယ်ဒီဆယ်ဆယ်တွေတိဆောက်လိုက်တယ်ဆိုလို့ရှင်ဆယ်ထဲမှာကျွန်တော်ကြီးတွေကုဗကီလိုမီတာနဲ့ချီပြီးကျွန်တော်တို့ကရေတွေဖြည့်တယ်အဲ့ဒီရေရဲ့အလေးချိန်ကငကွားရှည်မြင်မြင်လာခင်မှာအလေးတွေထပ်တင်လိုက်တဲ့အခါကျတော့မြေကြီးအောင်မှာရှိတယ်ငကွားမှာပြတ်ပြီးသားဥစ္စာကတွားပြီးတော့ထိရောက်ပါတယ်အဲ့ဒါတွေမကောက်ဘူးဒီဆယ်ရနေပြီးတော့ကျွန်တော်တို့မြေောက်ရေရဲ့ pressure ပေါ့အဲ့ဒီဟာတိုးစေတယ်အဲ့ဒီတိုးစင်မှုကလည်းငလျင်ကိုလှုပ်စေတယ်ဟုတ်ပြက်ရည်တွေရွေးချားစီတယ်ပြက်ရည်တွေရွေးချားစီတဲ့အခါကျတော့ငလျင်ကိုလှုပ်စီတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်လက်ရှိအစိုးရကတော့ဒီမြစ်ဆုံစီမံကိန်းကိုခਿੱတရက်ဆိုင်ထားပေးတယ်ပေါ့နော်လာမယ့်အစိုးရကလည်းဒီမြစ်ဆုံစီမံကိန်းရက်မရက်ဆိုတာကိုတော့သူတို့အနေနဲ့တေချာတော့မပြောပြထားသေးဘူးတော့ဆိုတော့ပညာရှင်တယောက်အနေနဲ့မြစ်ဆုံစီမံကိန်းစနိုင်မစနိုင်အပေါ်မှာရောဆရာအနေနဲ့ဘယ်လိုထင်မြင်မိလဲရှင
်ဘာပဲဆော့ဆော့ပေါ့နော်ကျွန်တော်တေချာချာလေးလာစီစစ်ဖို့လိုတယ်ဆိုတဲ့အပိုင်းပါလက်ရှိအစိုးရမှာတော့ဦးသိန်းစိန်ကဒီဆယ်ကြီးကိုဆက်မဆောက်ဖို့သူတက်တာမှာဆုံးဖြတ်ထားပါတယ်ဒီလိုဆုံးဖြတ်တဲ့ဟာတခုကိုကျွန်တော်တေချာဖို့ပြောရဲပါတယ်နောက်တက်လာတဲ့အစိုးရကလည်းဒီဥစ္စာကိုပေါ်ဝတ်တန်တာစဉ်းစားမှာမဟုတ်ပါဘူးပထမသမရတော်မှာပဲဒီဥစ္စာကိုရပ်ထားဖို့ဆုံးဖြတ်တဲ့ကိစ္စမှာနောက်တက်လာမယ့်အစိုးရကလည်းအလွယ်တကူတရားဖို့ဆုံးဖြတ်ပေးလိမ့်မယ်လို့မထင်ပါဘူးသိညာရှိရှိနဲ့ပညာရှင်တွေနဲ့တေချာလေ့လာပြီးတော့မှပါလုံးတင်မလုံးတင်ကိုတွက်ဆပြီးလုံးကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အနေနဲ့ဒီဆယ်ကြီးကိုဆောက်ဖို့မဆောက်ဖို့တဲ့ကိုဒီဆယ်ကြီးဆောက်ရင်ဘာဒီအန်ရီဖြစ်နိုင်လဲဆိုတော့ကျွန်တော်မိမောင်းထုတ်ပြကြနေတော့အဲ့ဒီအန်ရီတွေထုတ်ပြပြီးတဲ့ခါကျဒီအန်ရီတွေနဲ့ကျွန်တော်ရရှိလာမယ့်အကျိုးမြတ်ကကာမြဲလာပေါ့အဲ့ဒီဟာကိုတွက်ချက်ဖို့ကပညာရှင်မျိုးစုံပါဝင်တဲ့လူတွေကနေပြီးတော့တည်တည်ချာချာဒီဥစ္စာကြီးကိုအချိန်ယူပြီးတော့လေ့လာစမ်းသပ်ဖို့လိုပါတယ် ARV မြစ်ဆိုတာကမိုင်ပေါင်း1,000လောက်ရှိတဲ့မြစ်ကြီးပါမြစ်ဆုံမှာဆောက်လိုက်တဲ့ကိစ္စဒီဟိုမြေဝမှာဘာဒီဖြစ်နိုင်လဲဆိုတာဘယ်သူမှမသိဘူးသူတည်တနာလုံးမသားလင်းလုတ်တာတာတော့မှပဲအဖြေကအမှန်တိုင်းအတိအကျရမှာမဟုတ်ပါဘူ
းဟုတ်ကဲ့ဒါဆိုတော့မြစ်ဆုံစီမံကိန်းတိဆောက်ခြင်းအပေါ်မှာဆရာတို့အနေနဲ့ဘယ်အချက်တွေကိုဝေဖန်ထောက်ပြချင်တာမျိုးရှိလဲရှင
်မြစ်ဆုံစီမံကိန်းတိဆောက်တဲ့နေရာမှာ Banker Report ဆိုတာရှိတယ်အဲ့ဒီ Report ကိုကျွန်တော်ဖတ်ကြည့်ပါလေကြည့်လေ့လာကြည့်ပါလေအဲ့ဒီတစ်ခုတည်းနဲ့မပြည့်စုံဘူးလို့ကျွန်တော်တွေ့ရပါတယ်နောက်တစ်ခါဆိုတော့ဒီမှာ SIA လုံးမလို့ဆိုတာကျွန်တော်မသိဘူး SIA Report ဆိုတာလည်းကျွန်တော်မတွေ့ဘူးကျွန်တော်အဲ့ဒီခုန Banker Report တော့ EIA တော့ကျွန်တော်တွေ့ပါတယ် EIA ကတော့သူကသဘာဝပတ်ဝန်းကျင်ထိခိုက်မှုလောက်လေးကိုပဲသူကလှုပ်ထားတာတခြားအန်ရီတွေပေါ့နော်ငလင်းတွေလှုပ်နိုင်တာတော့ကြာတော့တခြားပညာရှင်တွေထုတ်ပြတာပေါ့နော်အဲ့ဒီဟာတွေအကုန်လုံးကျွန်တော်ပေါင်းချုံကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာခုလိုဖြစ်ပြီးတာကျေးဇူးတင်ပါရှင
်ကျွန်တော်ကလည်း RFA ကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ